အောင်တဝါတရက်နေ့မှာမြန်မာစစ်စိုးရဗဟိုဘဏ်ကနေ 9,000 ကျပ်တန်ငွေစက်ကူသစ်ကိုထုတ်ဝေပြီးစတင်လဲပတ်သုံးဆွဲမဲ့အကြောင်းလူသိရှင်ကြားကြေညာခဲ့ပေမဲ့ကနေ့အချိန်ထိအများပြည်သူရဲ့လက်ထဲကို 9,000 ကျပ်တန်တွေကျဲကျဲပြန့်ပြန့်ဖြန့်ဝေတာမရှိသေးဘူးလို့သိရပါတယ်။ 9,000 တန်လိုချင်လို့အစိုးရဘဏ်တွေမှာတန်းစီလဲလေတာတောင်တယောက်ကို 9,000 တန်နှစ်ရွက်ပဲထုတ်လဲပေးတယ်လို့ရန်ကုန်မြို့ကန်တွေကပြောပါတယ်။ရန်ကုန်ပြည်နောင်ပွဲရုံတန်းကလုပ်ငန်းရှင်တဦးရဲ့အဆိုအရတရုတ်နယ်စပ်ကုန်သွယ်ရေးပိတ်ထားတာနဲ့ငွေစက်ကူဖြန့်ချိမှုနှေးကွေတာတွေကြောင့်လောလောဆယ်မှာဈေးနှုန်းမတည်ငြိမ်မှာကိုအများပြည်သူကြားစိုးရိမ်မှုတွေရှိနေလင်ကစားကုန်ဈေးနှုန်းကတော့ငြိမ်နေသေးတယ်လို့ပြောပါတယ်
။ဘာလို့လဲဆိုတော့ခုတော့9,000တန်ထွက်ပြီးတဲ့နောက်ထွက်စာအိတ်တည်းနဲ့3ရက်လောက်တုန်းကတော့သူသဖြင့်ဒေါ်လာဈေးတွေဘာလို့ကတက်တာပေါ့နော်။ဒီတိုင်းမကုန်ဈေးနှုန်းတွေကတော့ဟိုတကယ်မတက်သေးပါဘူး။နော်ခေါင်းပြူတာပေါ့ဗျာ။ပြက်မလို့ပြက်မလို့အားပြူတာပေါ့။ဒါပေမဲ့ဒီနေ့ကြတော့သူကတရုတ်ကလည်းတူပြီ၈ရက်လောက်ပိတ်ထားတာကိုသူကဟိုမုံစားပွဲတော်နဲ့သူကဟိုလွတ်လပ်ရေးနေနေဆိုတော့၈ရက်လောက်ပိတ်ထားတော့ခုဒီနေ့ဆက်ကလည်းလုံးဝဖြစ်တော့ဒီနေ့ကြတော့ဈေးတွေတောင်းပြန်အေးသွားတယ်အားလုံးစိတ်မြန်မြန်ဆက်စားလည်းမတွေ့သေးဘူးအေးကျွန်တော်ထင်တာကတူပါသူကဟိုလူရင်၃နိုင်အောင်ပေါ့နော်လူရင်၃နိုင်အောင်ဒီဟာထုတ်ထားတာပေါ့နော်အဒီလိုပဲရှိမှာပါလို့လို့ဆိုတော့
ရန်ကုန်သွန်းကုန်ထုတ်ကုန်လုပ်ငန်းလုပ်ကိုင်နေတဲ့တင်ကြားရှင်တူကတော့9,000 တန်အစ်စ်တွေအရေးအတွက်နည်းနည်းပဲအများပြည်သူလက်ထက်ကိုဖြန့်တာဖြစ်လို့လောလောဆယ်ရန်ကုန်ဈေးကွက်မှာတိတိတတ်တာကြရက်မရှိဘူးလို့ပြောပါတယ်။ဒါပေမဲ့နေ့စဉ်ကုန်ပစ္စည်းဈေးနှုန်းညွန်တန်း CPI မှာတော့ငွေဖောင်းပွားမှုကတရေရှိပါတယ်လို့ပြောပါတယ
်။ Inflation ကအဲ့လာလာမလာလာနားနေတာပဲ CPI index ကနားအမြဲတမ်းတက်တက်နေတာ။ဒါရိုက်ဆိုင်မလားဒီအကြောင်းလေ direct impact ကတော့ဘယ်လောက်များမလဲများမလဲတော့လေ။ဆောင်ကြည့်ရမယ့်ဥစ္စာမျိုးပေါ့။နောက်ခုနလိုမျိုးပေါ့ဒီဥစ္စာကို circulation နဲ့ဟိုဘယ်လိုသူတို့ကအများကြီးပြစ်ထည့်လိုက်မလားမထည့်လိုက်ဘူးတော့ပြစ်ထည့်တယ်မထည့်တယ်ချော့ပြောင်းမယ်သူတို့သွားမလားတော့မပြောတတ်ဘူး။အခုလောလောဆယ်အဲ့အကြောင်းမလို့ဆိုတာမျိုးကြီးတော့မတွေ့ရဘူး။ဒီနေ့တော့မှပဲချုပ်ဈေးပဲ never ပြန်ကြတာဆိုလန်ဈေးတို့ပါလေ
။တစ်ချိန်တည်းမှာလဲ9,000တန်အစ်စ်ကြောင့်ကုန်သေးနှုန်းကြီးလာမယ်ဆိုတဲ့ကောလာဟာလာသတင်းတွေကိုမယုံကြည်ကြဘူး။စစ်အစိုးရဗန္ဒရေးပညာရှင်တွေကလည်းသတိပေးနေတာတွေ့ရပါတယ်။9,000တန်အစ်စ်ကြောင့်ငွေဖောင်းပွားမှုဖြစ်လာမှာကိုစိုးရိမ်စရာမလိုတဲ့အကြောင်းကုန်သွယ်ရေးလုပ်ငန်းတွေမှာပမာဏများအရေးအတွက်ကိုပြည့်မီဖို့ထုတ်ဝေတာဖြစ်တဲ့အကြောင်းပြောဆိုကြပါတယ်။ဘယ်လိုပဲဖြစ်ဖြစ်ငွေစက်ကူတန်ဖိုးကြီးတစ်ခုထုတ်ဝေရတာဟာမြန်မာနိုင်ငံအတွင်းမှာဘဏ်လုပ်ငန်းစနစ်မကျတာကြောင့်ဖြစ်တယ်လို့လေ့လာသူတူကသုံးသပ်ပါတယ်။နိုင်ငံတကာမှာလိုဘဏ်ချင်းချင်းငွေလွှဲနိုင်မှုဘဏ်ကတ်စနစ်နဲ့အင်တာနက်ဘဏ်လုပ်ငန်းတွေသာရှိရင် 9,000 တန်လိုငွေစက်ကူမျိုးထုတ်เสียမလိုပါဘူးလို့ဆိုပါတယ်။ဒီနေရာမှာ 9,000 တန်ငွေစက်ကူကိုပုံနှိပ်ထုတ်ဝေတဲ့ကုန်ကျစရိတ်က 9,000 မကကုန်ကျနိုင်တာကိုအာဏာပိုင်တွေကြားမှာသတိမထားနိုင်တဲ့အချက်ကလည်းရန်ကုန်လုပ်ငန်းရှင်တွေကြားဟာသတစ်ခုလို့ပြောဆိုနေရရှိတယ်လို့သိရပါတယ်။ဒီအချက်ကြောင့်လူမှုလက်ထဲကိုများများဆဆငွေစက်ကူမဖြန့်ဝေတာလည်းဖြစ်နိုင်တယ်လို့ပြောဆိုကြတာမျိုးရှိပါတယ်။9,000 တန်ငွေစက်ကူထုတ်ဝေမဲ့အကြောင်းမြန်မာစစ်စိုးရသတင်းမီဒီယာတွေကပြီးခဲ့တဲ့စက်တင်ဘာ24ရက်နေ့ကကြေညာခဲ့ပါတယ်။ဒီလိုကြေညာခဲ့ပြီးမြန်မာငွေဈေးနှုန်းရုတ်တရက်ကျဆင်းသွားခဲ့တယ်လို့ရွှေဆိုင်လုပ်ငန်းတွေလည်းခေတ္တရန်နာတော်ပါတယ်။သွန်းကုန်ထုတ်ကုန်လုပ်ငန်းလုပ်ငန်းတွေဆော့ဆော့ကရန်ကုန်မြို့ကန်ကတော့အခုလိုဈေးကွက်တွေကိုချင်းချင်းချင်းချင်းဖြန့်နေတဲ့အတွက်တော့အောက်ခြေလူဒန်းစားဒီသူတွေအတွက်အထူးကိတ်သက်သာစေပါတယ်လို့သုံးသပ်ပါတယ်။
ကုန်သင်းတော့တက်သွားတယ်လောက်ခလိုက်မြောက်အထိကခန်းချေခံလူတန်းစားပဲသူတို့ကတော့လည်းချက်ချင်းလောက်ခတက်ဖို့ဆိုလွယ်မမလွယ်ချက်သွားတဲ့ gap ပေါ့အများကခံတာသူတို့ပဲခံနေရတော့ဒီလိုထိန်းသိမ်းလောက်တာတော့အဲဒီပုံမှန်ဒီမှာဆင်းရဲလူရမြာတော့အဲ့လူတွေအတွက်အကျိုးရှိတာပေါ့
9,000တန်ငွေစက်ကူဟာလက်ရှိမြန်မာငွေစက်ကူတွေထဲမှာတန်ဖိုးအများဆုံးငွေစက်ကူဖြစ်ပါတယ်အရင်ကရှင်းနှင့်ပြီးသား1,000တန်ငွေစက်ကူတဲ့အဆ5ဆကြီးပါတယ်1,000တန်ငွေစက်ကူကတော့မြန်မာစစ်စိုးရက1998ခုနှစ်နိုဝင်ဘာလကစတင်ထုတ်ဝေသုံးစွဲခဲ့တာဖြစ်ပါတယ်ဒီကဲ2009ခုနှစ်ကလောင်စာဆီဈေးတက်မှုနဲ့အတူကုန်စည်နှုန်းကြီးမြင့်လာမှုတွေကြောင့်တန်ခအရေးခင်ပါဝင်မြန်မာနိုင်ငံအနှံ့စီးပွားရေးလူမှုရေးနိုင်ငံရေးငြိမ်သက်တာတွေရှိလာခဲ့ပါတယ်။တန်ဖိုးကြီးငွေစက်ကူအစ်စ်တွေဖြစ်တဲ့9,000တန်1,000တန်စတာတွေထုတ်ဝေမဲ့အကြောင်းကောလာဟာလာသတင်းတွေအရင်ကချစ်ခဲ့ဘူးပေမဲ့တကယ်တမ်း9,000တန်ထုတ်ဝေတာအခုနှစ်ထဲမှဖြစ်ပါတယ်။ရန်ကုန်ကစီးပွားရေးလုပ်ငန်းရှင်သူကတော့ဘယ်လိုပဲရေဒိုနီးနဲ့ထိန်းချုပ်ထားပါစေငွေဖောင်းပွားမှုရှိနေတဲ့အတွက်တန်ဖိုးကြီးငွေစက်ကူအစ်စ်ထုတ်ဝေရတာဖြစ်တဲ့အကြောင်းအများပြည်သူတွေရဲ့ကုန်စည်နှုန်းအပေါ်စိုးရိမ်မှုကလည်းရုတ်တရက်ပျောက်ကွယ်သွားအောင်မှမဟုတ်တဲ့ကြောင်း RFA ကိုသုံးသပ်ပြောကြားပါရစေခင်ဗျာ။